စကိုင်းတိုင်းမင်းကြီးမြို့နယ်ချင်းတွင်းမြစ်အရှိဘက်ကန်ကလောင်ပြည့်ကျေးရွာကိုဩဂုတ်လ6ရက်ကလေကြောင်းကနေရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်မှာစစ်ကောင်စီတပ်တွေကလောင်ပြည့်မှာတပ်ဆွဲထားပြီးဘေးရွာဖြစ်တဲ့တံပေါက်ကျေးရွာအနီးမှာဩဂုတ်လ9ရက်ညပိုင်းနဲ့7ရက်မနက်ပိုင်းတို့မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။ဟိုလောင်မြေကိုဟိုလည်းဟာတကြီးနဲ့ပြစ်ပြီးတော့မှရဟန်းနဲ့ပြစ်ပြီးတော့မှကျွန်တော်တို့ဖြစ်တာတော့သံမတော်လိုက်မှဖြစ်တာ။တနည်းအားဖြင့်ဖြစ်တာလေတနည်းအားလောင်မြေကိုချသွားပြီးတော့မှသူတို့ကလောင်မြေနဲ့တမောက်ကြားတော့လိုက်မှခိုးပြီးတော့မှဆက်လာတာပေါ့။တနည်းအားနေ့လယ်ပိုင်းဖြစ်တာလို့ဒီနေ့ကတော့ဟိုဝင်းပွေတော့တာပါအဲရောဝင်းပွေပြီးတော့မှသူတို့ခုတော့ကြတယ
်။ဩဂုတ်လ6ရက်နေ့ကလောင်ပြေကျေးရွာကိုရဟန်းရင်နဲ့ပြစ်ခတ်မှုအတွင်းအရသာ၃ဦးထက်မနည်းတေဆုံးခဲ့ပြီးတေဆုံးမှုထပ်တိုးလာနိုင်သလိုစစ်ကောင်စီတပ်တွေရွာပတ်ဝန်းကျင်မှာရှိနေတဲ့အတွက်အတိအကျအတည်ပြုဖို့ခင်းရင်းနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကရောဒေသခံတွေကပါအတည်ပြုပါတယ်လေကြောင်းတိုက်ခိုက်တာတွေကြောင့်အရသာတွေတေဆုံးခဲ့တာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီကနေမြေရှင်းလင်းမှုအတွင်းဒေသခံအရသာတွေတောတောင်တွေတိမ်းရှောင်နေရပြီးအရသာတူဦးလက်နဲ့ကြီးထိမှန်ခဲ့တယ်လို့ဒေသခံတူဦးကအခုလိုပြောပါတယ်
။တောင်ရစ်မှာတက်ဆွဲထားတဲ့တက်ကတန်ပေါက်ကိုလာဝင်ဆီးတာလေအဲဒီမှာတိုက်ပွဲဖြစ်တာ။စစ်လေးဆောင်ကြီးဒီထဲမှာတော့လက်နဲ့ကြီးကျော်ကြလို့တရောက်ခြေောက်ကိုထိသွားတယ်65နှစ်ဒီခုံးတယောက်။လူဦးရေနေနေကတော့အဲ့လိုကတော့လူဦးရေတော့တိကျတော့မတည်ဘူးကြ။အိမ်ကောင်စုဦးရေပေါင်းကတော့400ကျော်ရှိတယ်။ဟိုဟာစစ်ကောင်စီတက်ကပေါ်မလို့ပြီးတော့ဖြစ်ပြီးသားမဖြစ်သေးဘူးသားမသိရသေးတော့ဒီတီရီကတော့တော်ထဲမှာပဲတုံ့ရှောင်နေကြတယ်ကြီးတိုင်းတိုင်းနဲ့ရှိသေးတယ
်စကိုင်းတိုင်းတွေကမင်းကင်းမြို့နယ်ကိုစစ်ကောင်စီကကုန်းချောင်းလေချောင်းအပြင်ချင်းတွင်းမြစ်ဘေးကကျေးရွာတွေကိုလည်းရေချောင်းကနေပါမကြာခဏနေမြေရှင်းလင်းတာတွေလုပ်နေတာပါစစ်ကောင်စီကအခုလိုနေမြေရှင်းလင်းတာတွေလုပ်လို့မြစ်ဘေးကကျေးရွာအများစုဟာအမြဲလိုလိုစစ်ဘေးရှောင်နေရပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမင်းကင်းမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ရေရင်တွေနဲ့ဒေသခံ PDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တချို့မီးလောင်ပျက်စီးခဲ့သလိုအရသားတွေထွက်ပြေးတင်းရှောင်ကြရပါတယ်။လက်နက်ကြီးကြီးထိမှန်ပြီးအရသားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောပေမဲ့တီးခြားအတည်ပြုချက်မရသေးပါဘူး။မြန်မာနိုင်ငံအလယ်ပိုင်းနေရာတချို့မှာအရသားတွေရဲ့နေအိမ်တွေမီးလောင်ခဲ့တာနဲ့ပတ်သက်လို့တော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်ဆွဆွဲပြောဆိုလို့ရှိပါတယ်ခင်ဗျာ
စကိုင်းတိုင်းဒေသကြီးထက်ကတိုက်ပွဲအခြေအနေကိုညံဝင်အောင်တင်ပြသွားတာပါရှင်